ဒီနေ့မြောက်ပိုင်းမှာဖြစ်နေတဲ့ပဋိပက္ခရကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေးအတွက်ဟာတောင်းတဲ့ချီရှိနေပြီးဒီဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရနဲ့ညီနိုင်ဖို့လှုံ့ဆော်နေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောဆိုလိုက်ပါတယ်။တချိန်ထဲမှာပဲရခိုင်ပြည်နယ်ရင်းအစံဖက်တပ်ခတ်မှုတွေကြောင့်နေရက်ကိုဆုံးခွာထွ ခန်းတွေကိုကျန်းဖတ်တိုက်ခိုက်ရာကနေရခိုင်ပြည်နယ်နောက်ပိုင်းမှာပြည်ပခါတွေတဖန်ပြန်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်ကျန်းဖတ်တိုက်ခိုက်သူတွေကိုနေနှင်းပို့တော့မြန်မာစိုးရလုံခြုံရေးတပ်ဖွဲ့တွေကနေပြီးရှင်းလင်းရာကနေမွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပြီးတော့ဒုက္ခသည်တွေအတွက်တောင်းတဲ့ချီရှိတယ်လို့အဲ့မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရ Vivian Tan ကပြောပါတယ်
The influx from northern Rakhine State into Bangladesh into southeastern Bangladesh is continuing. We're seeing
ဒီကနေ့ဒီနေ့မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့သူအရေအတွက်ဟာမိစင်တို့လိုတိုးလာနေပြီးတော့ခံမှန်းချေအဖြစ်တော့တောင်းတဲ့ချီရှိပါတယ်တချို့သတင်းတွေအရကတော့အစ်စ်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာ8000လောက်ရှိတယ်လို့ခန့်မှန်းကြပါတယ်ဒါပေမဲ့ကျွန်မတို့အနေနဲ့ကတော့ဒါကိုအခုချိန်မှာအတိမပြုနိုင်သေးပါဘူးဒါပေမဲ့အခြေခံအဖြစ်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားဝင်ဖွင့်ထားတဲ့ဒုက္ခသည်စခန်းကိုရောက်လာတာတောင်းတဲ့ချီရှိပြီးတော့တချို့တွေလည်းအရေးပေါ်ကိစ္စစခန်းတွေမှာနှီးနှီးကြပါတယ
်ဒါပြင်ဒုက္ခသည်တွေကိုအကူအညီပေးဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့အနီးကလှုပ်ဆောင်နေတယ်လို့လည်း Vivian Tan ကပြောပါတယ်
Within the two refugee camps of Nayabara and Sutakalong, we are working with the authorities and NGOs to provide emergency.
ဒုက္ခသည်စခန်းနှစ်ခုမှာရှိတဲ့ဒေသခံအာဏာပိုင်တွေ NGO အဖွဲ့အစည်းတွေနဲ့အတူတွဲပြီးအရေးပေါ်ခေါ်လုံနိုင်တဲ့နေရာတွေပေးနိုင်ဖို့လုပ်နေပါတယ်။အဲ့မှာရှိတဲ့ဒုက္ခသည်တွေကလည်းသိရောက်လာတဲ့သူတွေကိုသူတို့ရဲ့နေရာတွေမှာလာနေဖို့ခေါ်နေပါတယ်။ကြားပြင်ကျောင်းတွေနဲ့လူမှုကယ်ဆယ်ရေးစခန်းတွေဖွင့်ပေးပြီးတော့ခေါ်လုံလို့ရအောင်လှုပ်ဆောင်ပေးနေပါတယ်။ဒါပေမဲ့ဒုက္ခသည်တွေနောက်ထပ်ရောက်လာတာကြောင့်ကျမတို့မှာတရားခက်ခဲတွေဖြစ်လာနေပြီးတော့နောက်ထပ်ညီနေရာနဲ့စားနပ်ရိက္ခာတွေလည်းလိုအပ်လာပါတယ်
။ဒေသတွင်းလုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမွတ်စလင်ဒုက္ခသည်တွေထွက်ပြေးကြသလိုဒေသခံတိုင်းရင်းသားတွေလည်းအစွန်းရောက်တည်ရရန်ကိုစိုးရိမ်ရတဲ့အတွက်နေရက်တွေကိုစွန့်ခွာထွက်ပြေးနေကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာထွက်ပြေးနေရတဲ့ရခိုင်ဒေသခံတွေကိုကုလသမဂ္ဂဒုက္ခသည်အေဂျင်စီအနေနဲ့အကူအညီပေးဖို့လှုံ့ဆော်နေသလားဆိုတဲ့အပေါ်မှာတော့ Miss Vivian Tan ကအခုလိုပြောပါတယ်။
Well, unfortunately, currently we have no humanitarian access in northern Rakhine State, so we can't, we don't know the.
ကျွန်မကောင်းသွားပဲ။အခုလက်ရှိအနေထားမှာကတော့ရခိုင်ပြည်နယ်မြောက်ပိုင်းကိုလူသားချင်းစာနာမှုနဲ့အကူအညီတွေပေးဖို့တွားလို့မရပါဘူး။ဒါကြောင့်အဲ့ဒီမှာဒုက္ခတွေတလောက်ရှိပြီးတော့အကူအညီဘယ်လောက်လိုအပ်တယ်ဆိုတာကျွန်မတို့မသိပါဘူး။အကူအညီတွေပေးဖို့အတွက်အာဏာပိုင်တွေကိုကျွန်မတို့အကြံပြုထားပြီးတော့အဲ့ဒီလိုဆိုရင်ကျွန်မတို့အနေနဲ့ဒုက္ခတွေရဲ့အခြေအနေကိုသိပြီးတော့အကူအညီပေးနိုင်မှာဖြစ်ပါတယ်။ဒါနဲ့အခုချိန်ထိတော့ဖြစ်မလာသေးပါဘူး။ကျမတို့အနေနဲ့အကူအညီပေးချင်ပါတယ်။ဒါနဲ့အကူအညီပေးဖို့အတွက်တွားလို့မရပါဘူး။ကျမတို့ယုံကတာဝန်ရှိသူတွေဟာမြမအာနာပိုင်တွေနဲ့ဆွေးနွေးညှိနှိုင်းနေဆက်ဖြစ်ပြီးတော့ကျမတို့ကအကူအညီလိုအပ်သူမှန်တပြားကိုတောင်းလိုက်မှုမရှိပဲဘယ်သူ့ကိုမှမဆိုအကူအညီပေးနေတာပါ
။ပြီးခဲ့တဲ့ပိုင်းကတော့မောင်နှောဒေသတွေကဒုက္ခသည်တွေနဲ့ပြည်မိနေတဲ့ရွာသားတွေကိုအကူအညီပေးဖို့ပြည်တွင်းကအကူအညီပေးရေးအဖွဲ့တွေတွားရောက်တာမှာလမ်းမမိုင်းထောင်ထားတာတွေရှိတာကြောင့်အကူအညီပေးရေးလုပ်ငန်းစဉ်တွေနှောင့်နှေးခဲ့ရတယ်လို့ပြောပါတယ်။ဒီပြည်ပခါကြောင့်နှစ်ဖက်ထိခိုက်ဒေဆုံးသူအရေအတွက်ဟာ400နေပါးရှိသွားပြီဖြစ်တယ်လို့လည်းသတင်းတွေကထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းလုံခြုံရေးစခန်းတွေကိုဝန်တိုက်ခဲ့တဲ့ Arkan Ranger Salvation Army ARSC အဖွဲ့ကတော့အကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားကြောင်းအစိုးရကကြေညာထားပါတယ်ခင်ဗျာ
။ကိုရန်နိုင်ပါရှင်